စကိုင်းတိုင်းချွေဘုံမြို့နယ်ချီပါချေးရွာကိုစစ်ကောင်စီတပ်တွေဧပြီလ19ရက်နေ့တုန်းကဝင်ရောက်လာတဲ့အချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေရှိခဲ့ပြီးတော့စစ်ကောင်စီရဲ့လက်နက်ကြီးပစ်ပတ်ခတ်မှုကြောင့်ဒေသခံတအူးသေဆုံးသလိုချီပါမင်းကုန်းကားလမ်းမပေါ်မှာသွာလာနေတဲ့ခီးသွွား23ဦးလည်းဖမ်းဆီးခံခဲ့ရတယ်လို့တိုင်းနယ်နှစ်တာဝန်ခံကပြောပါတယ်။ချီပါရွာကထွက်သွားတဲ့အချိန်မှာနေအိမ်20ကျော်မိရှုသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းပေးပို့ချက်အပြည့်စုံကိုအလိမ်မပြောပြပါမယ်ရှင်။
စကိုင်းတိုင်းရွှေဘုံမြို့အမတ်ဆက်ရှစ်လင်းကျွေးရေးတက်ကနေထွက်လာတဲ့စစ်ကောင်စီရဲ့စစ်ကြောင်းကရွှေဘုံမြို့နယ်ချီပါရွာကိုဧပြီလ19ရက်နေ့ကစတင်ဝင်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီနေ့မှာပဲဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲအပြင်းထန်ဖြစ်ခဲ့ကြတယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့ပြည်ကြားရေးအဖွဲ့တွေကပြောပါတယ်စကိုရည်နေကစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပတ်ကွဲမှုကြောင့်ဒေသခံအပွားအိုတူသေဆုံးခဲ့တယ်လို့ရွှေဘိုတိုက်နယ်တင်ပြည်ကြားရေးတာဝန်ခံကပြောပါတယ်။ချီပါမင်းကုံကားလမ်းမပေါ်မှာသွာလာနေတဲ့ဒေသခံပြည်သူတွေကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးတာတွေနဲ့စစ်ကြေးကောက်တာတွေလုပ်ခဲ့တယ်လို့ပြောပါတယ်
။စစ်ကြောင်းဝင်လာက19ရက်နေ့ကစဝင်လာပါတယ်။19ရက်နေ့ကနေဝင်လာတဲ့လေမနက်ချင်းပိုင်းကိုဓာတ်တယ်ပြစ်လိုက်ပါတယ်။အဲ့ဒါတည်းဒီနေ့ဒီမှာလက်လက်ကြီးနဲ့ပြန်ပြီးတော့ပြစ်တာကကျွန်တော်တို့သဘူကုန်းတော်တိုင်းဘက်ကဝိတော်ရကူနေတဲ့ဘွားတော်ကြီးတယောက်လက်လက်ကြီးမှန်ပြီးသေဆုံးပါလေမျိုးတစ်ခုမျိုးရဝေးရဒီရလာတဲ့ဟာတွေကမသိတော့သူ့မျိုးကနေစိတ်ကုန်လမ်းဘက်ကိုအထွက်ကိုဖမ်းပြီးချိန်သိမ်းခံရပါချိန်သိမ်းခံရတဲ့ဖမ်းပြီးလူကြီးက24ဦ
းဟုတ်ကဲ့
24ဦးထဲမှာတဦးကိုပြန်လွတ်ပြီးတော့23ဦးပဲကျန်ရပါလေ23ဦးကျန်ရတိုင်းရတာထဲမှာကားသမားအဲ့မှာကားသမားနှစ်ဦးသက်ခံတယ်လို့သတင်းရတယ်ဗျသူတို့ကကားနဲ့အလာကိုကားလုံးဖမ်းဆီးပြီးတော့အဲ့နှစ်ယောက်ကိုတတ်တယ်လို့ကြားတယ်ဗျသတင်းရလားသတင်းကြားတော့ကျွန်တော်တို့ကအခုတော့မတွေ့သေးဘူးဗျသူတို့ကမူးတွေဖုတ်ချတယ်လို့ကြားတတ်ပြလိုက်တယ်လို့ကြားတယ်
စစ်ကောင်စီတပ်တွေချီပါရွာကထွက်သွားပြီးနောက်မှာလဲတက်ခံရတဲ့ဆိုတဲ့ကားသမားနှစ်ဦးနဲ့အလောင်းကိုမတွေ့ရပဲတက်ပြီးတော့မူးပြစ်ထဲကိုပြစ်ချခဲ့တယ်လို့သတင်းရတာကြောင့်အလောင်းကိုရှာနေကြတယ်လို့ဆိုပါတယ်။ဧပြီလ20ရက်ကနေ24ရက်အတွင်းချီပါရွာမှာရှိနေတဲ့စစ်ကောင်စီတပ်တွေကိုတော်လရဲပူးပေါင်းတပ်ဖွဲ့တွေကဒရုန်းနဲ့တိုက်ခတ်မှုတွေကြောင့်စစ်ကောင်စီဘက်ကဗိုလ်ကြီးအစ်စ်တဦးနဲ့တပ်သားနှစ်ဦးသေဆုံးခဲ့ပြီးတော့နှစ်ဦးဒဏ်ရာရခဲ့တယ်လို့တိုက်တဲ့နေ့တာဝန်ခံကပြောပါတယ်။
ဘိုးရကောင်ရဲ့ငရားနှကောင်ရဲ့သိပေကြနှကောင်ကဒဏ်ရာရတယ်ကြမင်းမျက်နှာသူတို့နေနာကြီးတော့ကိုအဲ့နံပါတ်ချလဲရအင်ဂျီ28အင်းပုံမီးတင်ပြီးမှသူတို့ပြန်ခောက်ပါလေဒီဒီစစ်ကဘိုးရကောင်သုံးလို့မှသူတို့ပြန်တိုက်ရင်းနဲ့စစ်ကြောင်းကိုနောက်ပြန်ခောက်တာကြခောက်ပြီးတော့မှသူ့ဟာသူတို့ပြန်ပြီးစက်တော့ပြန်ထွက်လာတဲ့သဘောကြ
လက်ဆက်လျက်နဲ့ညလီကပြတ်ထွက်သွားတဲ့စစ်ကောင်စီတပ်ကမေကုံဖုံးကြီးကျောင်းမှာတက်ဆွဲနေပြီးတော့ရွှေဘိုအမတ်ရှက်လေးကျင်ရင်တပ်ကအင်အားလာဖြည့်နေပြီးတော့စစ်ကြောင်းပြန်စီနေတယ်လို့ဒေသခံတွေကပြောပါတယ်။ချီပါမေကုံကလမဘောကဖမ်းဆီးသွားတဲ့ဒေသခံတွေကိုတော့တပတ်ကြာတဲ့အထိပြန်လွှတ်မပေးသေးဘဲစစ်ကြောင်းပြန်ခေါက်ချိန်တပါးတည်းခေါ်သွားပြီးတော့မေကုံဖုံးကြီးကျောင်းမှာပဲဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ18ရက်နေ့ကစလို့စစ်ကောင်စီနဲ့ပြူစောတီပူပေါင်းတပ်ကရွှေဘိုမြို့အနောက်ဘက်ချီပါကျေးရွာကိုဝင်ရောက်တဲ့အတွက်ချီပါအပါဝင်အနီးဝင်းစီကျေးရွာတချို့ထွက်ပြေးနေကြရပြီးတော့စစ်ကြောင်းထွက်သွားချိန်မှာတော့ချီပါကျေးရွာကဒေသခံတွေရွာကိုပြန်ဝင်ကြပေမဲ့မင်းကုန်းနဲ့အနီးမှာရှိနေတဲ့ကျေးရွာတွေကဒေသခံ1500ဝင်းစီကတော့ဆက်ပြီးတော့စစ်ဆောင်နေကြဆဲဖြစ်ပါတယ်လက်ရှိမှာစစ်ဘေးရှောင်တွေအတွက်စားနပ်ရိတ်ခါလိုအပ်တာတွေရှိနေတယ်လို့လေဒေသခံတွေကပြောပါရယ်စစ်တပ်ရဲ့နေပြည်ရှင်လေးထိုးစစ်နဲ့တိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခတ်မှုတွေကြောင့်သခိုင်းတိုင်းအတွင်းမှာနေ့စဉ်သေဆုံးသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေအတွက်ဟာတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေပါရယ်